မြန်မာသမားဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွန်တို့ဟာမကြာခင်ရက်ပိုင်းအတွင်းဗီယက်နမ်နိုင်ငံကိုတရားဝင်ချစ်ကြည်ခီးသွားရောက်မယ်လို့နိုင်ငံတော်သမားရုံးကသတင်းထုတ်ပြန်ပါတယ်။ဒီခီးစဉ်ဟာဗီယက်နမ်သမားထရန်တိုင်ခွန်းရဲ့ဖိတ်ကြားချက်အရသွားရောက်ခြင်းဖြစ်ပါတယ်။သမားဦးထင်ကျော်ဟာခီးစဉ်အတွင်းဟနွိုင်းမြို့မှာအောက်တိုဘာလ24ရက်နေ့ကနေ26ရက်နေ့ထိကျင်းပဖို့ရှိတဲ့ချစ်ကြည်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ် CLMV ထိပ်သီးဆွေးနွေးပွဲ9ကြိမ်မြောက်အရာဝတီ6ဖရာမဲကောင်မဟာဗျူဟာစီးပွားရေးပြောင်းဆောင်ရွက်မှု ACMCS စီးပွားဘက်တို့အပြင်ကမ္ဘာစီးပွားရေးညီလာခံမဲခေါင်ဒေတာစီးပွားဘက်တွေကိုလည်းတက်ရောက်ဖို့ရှိပါတယ်။နိုင်ငံခြားဆက်ပြိုးရေးဘန်ဒါရေးလေကြောင်းပို့ဆောင်ရေးဆက်သွယ်ရေးရင်းနှီးတဲ့တဘာဝတန်းဝင်အရင်းနှီးမြှုပ်နှံမှုအပါအဝင်ဦးစားပေးလှုပ်ဆောင်ပြောင်းဆောင်ရွက်မဲ့ကဏ္ဍ12ခုကိုတက်မှတ်ထားကြောင်းဗီယက်နမ်အစိုးရကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်။ဗီယက်နမ်ဟာမြန်မာနိုင်ငံရဲ့နံပါတ်10မြောက်ယင်းနီမြုံနံမှုအများဆုံးနိုင်ငံဖြစ်ပြီး1988ခုနှစ်စက်တင်ဘာလကစလို့အမေရိကန်ဒေါ်လာ683သန်းကျော်ယင်းနီမြုံနံထားတာဖြစ်ပါတယ်။နိုင်ငံအကြားကကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့2015-2016ဘဏ္ဍာနှစ်အတွင်းအမေရိကန်ဒေါ်လာ348သန်းနီးပါးရှိခဲ့ပြီးအခုနှစ်ပထမ9လကာလအတွင်းကုန်သွယ်မှုပမာဏကတော့ဒေါ်လာ299သန်းရှိတယ်လို့ဆိုပါတယ်။နိုင်ငံအကြားကကုန်သွယ်မှုပမာဏတိုးတက်ရေးအတွက်နှစ်ဖက်ကုန်စည်ပြပွဲတွေလည်းနှစ်ဆင့်ကျင်းပလေ့ရှိပါတယ်။